ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ8နိုင်အထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာနှင့်ရည်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတာရှင်များရှင်၊ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်၊ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးအလုပ်ကလူသားတွေအကျိုးအဖို့ဖျားသခင်စီမံထားတဲ့အရေးကြီးသောလုပ်ငန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ကျမတို့အနေနဲ့ခွန်အားကိုစုပ်ယူစီတဲ့အပျော်အပါလိုက်စားမှုတွေကိုရှောင်ရှားကြရပါမယ်။ကိုယ်ခန္ဓာခွန်အားတွေတုတ်တက်တန်ဆွမ်းလာစီဖို့အစီအစိတ်နဲ့ကစော်ဖောက်ထားတဲ့ဇပိရီတွေကိုရှောင်ကြရမှာဖြစ်ပါတယ်။သုဒ္ဓရှင်များရှင်စူးစမ်းလုံဆောင်ရမှာကကျမတို့တာဝန်ဖြစ်ပါတယ်။ကျမတို့ရဲ့အနေအထားအစာအတောင်နဲ့အလိုဆန္ဒတွေကိုကျမ်းမာရေးစီးမြင့်တဲ့ညီအောင်လှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒီနည်းအားဖြင့်ခန္ဓာကိုယ်ကျမ်းမာခြင်းကိုသာကျမတို့ရရှိချင်ုံသာမကပဲအကောင်းနဲ့ဆိုးကိုခွဲခြားနိုင်တဲ့စိတ်တကူတွေကိုလည်းရရှိလာပါလိမ့်မယ်။သောတာရှင်များရှင်ချုပ်တီးခြင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုမှန်ကန်စွာနားလည်နိုင်ဖို့တမန်ကျမ်းစာရဲ့ယက်တီမှုတွေကိုကျမတို့လေ့လာကြရပါမယ်။ချုပ်တီးခြင်းကြောင့်ရရှိတဲ့ကောင်းကြီးမင်္ဂလာအကြောင်းတွေကိုဖော်ပြရမှာဒံယေလနဲ့သူ့ရဲ့အဖော်သုံးဦးကပြသခဲ့တဲ့နမူနာပုံသက်တွေထက်ပိုမိုထျောက်တဲ့တကူပါတဲ့တာရကအကြောင်းပဲဖြစ်ပါတယ်။ဒီလူငယ်ရင်းဟာစုံစမ်းနောက်ဆက်ခြင်းတွေရဲ့နောက်ကိုမလိုက်ပါပဲချုပ်တီးချိုးချံမှုရဲ့အချင်းကောင်းတွေကိုဖော်ပြခဲ့ကြပါတယ်။ယနေ့လူငယ်တွေအနေနဲ့လဲသူတို့ကဲ့သို့တသက်ခံခြင်းတွေကိုလှုပ်ဆောင်နိုင်ပါတယ်။သောတာရှင်များရှင်ကျမတို့ဟာအလိုအကျိုးစားတော့နေထိုင်ဖို့ပေးဆောင်ခြင်းကိုခံနေရတတ်ပါတယ်။ကျမတို့ရဲ့မျိုးဆက်သစ်သားသမီးလေးတွေရဲ့ပလဲမှာကတွင်းလိုလိုက်စေမဲ့ဆွဲဆောင်မှုတွေနဲ့ပြည့်လျက်ရှိနေပါတယ်။မိမိကိုယ်ကိုမညစ်ညူးစေရအောင်ဒံယေလကဲ့သို့ချုပ်တီးခြင်းမရှိတဲ့သူတွေဟာချုပ်တီးခြင်းအကျိုးရဲ့အကျိုးတွေကိုချုပ်တီးခြင်းအကျင့်ရဲ့အကျိုးတွေကိုခံစားရရှိကြပါလိမ့်မယ်။သောတာရှင်များရှင်ခန္ဓာကိုယ်ဆိုင်ရာမှန်ကန်တဲ့အကျင့်တလိတွေကစိတ်တကောကိုလည်းတိုးတက်ဖွံ့ဖြိုးစေပါတယ်။ကိုယ်ခန္ဓာအညစ်အကြေးနဲ့စိတ်ဝိညာဉ်အညစ်အကြေးတွေကိုကင်းစင်စေလျက်ဖျားသခင်ကိုကြောက်ရွံ့တဲ့အသက်တာနဲ့တန်ရှင်ခြင်းပါရမီကိုတည်ဆောက်ဖို့ထာဝရဖျားသခင်မိတ်တော်မူပါတယ်။သောတာရှင်များရှင်ခတွင်းလိုလိုက်ဖို့စုံစမ်းခံနေရတဲ့သူများတို့စုံစမ်းခြင်းကိုမလိုက်လျောပဲအဟာရရှိတဲ့အစာတွေကိုစားသုံးခြင်းအပြင်မိမိကိုယ်ကိုကာကွယ်ကြပါစို့ကျန်းမာရေးနဲ့ပြည့်စုံတဲ့အစာအစာတွေကိုစားတက်လာဖို့လေ့ကျင့်ယူလို့ရရှိနိုင်ပါတယ်သောတာရှင်တို့လည်းအသက်တာရဲ့မှန်ကန်တဲ့နေထိုင်စားသောက်မှုကိုရွေးချယ်စားသုံးခြင်းဖြင့်ကျမ်းမာပျော်ရွှင်တဲ့ဘဝကိုရရှိပန်းဆိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင် ကျေးဇူးတင်ပါတယ်ရှင်အားလုံးပြည့်စုံနေရင်အပြည့်ဆုံးအသက်တာဘိုင်းဆိုင်နဲ့မှမှန်တကယ်သေချာတာ Oh သင်မဝပြည့်စုံဖို့ Think good I'm so show ya ma Think I'm not go သေချာ You say bye
Till I die Oh do ya goodbye
ရှင်나တော်တာစင်ရင်ခွန်အားယူကြပါစို့
ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေချက်တမိတ်ဆွေပေါင်းတို့ကျွန်တော်ဒီနေ့တရက်ပြီးတရက်လေးလာခဲ့တဲ့ခါမှာဘုရားသခင်ကိုချီးမွမ်းခြင်းမှုပြုပြုရန်အတွက်အမြဲတမ်းပဲကိုယ်စိတ်နှလုံးသုံးပါးနဲ့မှာဘုရားကိုချီးမွမ်းနိုင်ဖို့ရန်အတွက်ဒီနေ့ဒီသတင်းစကားတွေကိုပေးခဲ့တာဖြစ်တယ်ဒီလိုကြောင့်ဒီနေ့မှာလည်းပဲဘုရားရဲ့ဘုန်းတော်ကိုထင်ရှားပြီးတော့ဘုရားရဲ့ကိုချီးမွမ်းခြင်းအမှုကိုပြုခြင်းအပြင်အတန်တာကိုပုံမောပြီးတော့ရှင်သန်နိုင်ဖို့ရန်အတွက်ဒီနေ့မှာတော့ဝိညာဉ်တော်ရဲ့အသီးဘုရားရဲ့လင်းကိုထွန်းလင်းတောက်ပါတဲ့သူဟာဝိညာဉ်ရဲ့တက်တာမှာဘယ်တော့မှ ရုပ်လျော့သွားတာမရှိဘဲနဲ့ဝိညာဉ်ရဲ့တတာပို့ပြီးတော့ကြီးထွားလာမှာဖြစ်တယ်။ဒါကြောင့်ဝိညာဉ်ရဲ့တတာကြီးထွားလာတဲ့ခါမှာဝိညာဉ်တော်ရဲ့အသီးတွေကိုလည်းပဲမြောက်များစွာသိနိုင်ပြီးတော့တကယ်ပဲပြေဝါစုံနေတဲ့အသက်တာနဲ့ကျွန်တော်တည်ဆောက်နိုင်မှာဖြစ်တယ်။ဒါကြောင့်ဂလာတိဩဝါဒစာခန်းကြီး၅ပိုင်းငယ်20မှာဝိညာဉ်ပကတိအကျိုးမူကားချစ်ချင်းဝမ်းမြောက်ခြင်းငြိမ့်သက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းသစ္စာဆောင်ခြင်းနှုတ်ညံ့သိမ်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပေတည်။ဒါဒီနေ့ကျွန်တော်အားလုံးကတန်ရှင်းသောဝိညာဉ်တော်ရဲ့လှုပ်ရှားမှုကြောင့်ထွက်ပေါ်လာတဲ့အသီးတွေကတော့ဒီကြမ်းချက်ထဲမှာပါတဲ့အသီးတွေဖြစ်ပါတယ်။အဲ့ဒီလိုဇာတိတမျိုးကိုမြင်ရခြင်းအပြင်လူသားတွေရဲ့အတ္တတာကိုပြောင်းလဲပေးတတ်တဲ့သူတွေကိုးကွယ်နေတဲ့ဘုရားသခင်ရဲ့ဘုန်းတော်ဟာတဲထူးဆန်းပါလားဆိုပြီးတော့ချီးမွမ်းကြပါတယ်။အဲ့ဒီကောင်းတဲ့ဇာတိတမျိုးကိုမွေးထုတ်ပေးနိုင်တဲ့ဘုရားသခင်ကိုယနေ့လူသားတွေဟာကိုးကွယ်ကြပါတယ်။ကျွန်တော်တို့လည်းလိုချင်လိုက်တာဆိုပြီးတော့ဝိညာဉ်တော်ကိုစာလောင်လာပါလိမ့်မယ်။တမန်ကျမ်းစာထဲမှာရှင်ပေတရုသေဆုံးသွားတဲ့ခါမှာလူတွေကဖျားသခင်ရဘုန်းတော်ကိုချီးမွမ်းကြပါတယ်။ဖျားသခင်ရတစ္ဆာတည်မြဲခြင်းကိုလည်းနားနယ်လာကြပါတယ်။ရှင်ခိုင်း21ပိုင်းငယ်19မှာငါအမကဆူတီကသင်သည်ပြိုသောအသက်ရှိစဉ်ကိုကိုကိုပတ်စည်း၍အလိုရှိရာအရတ်သို့သွားလာတတ်၏။တင်ဒီအိုတော်အခါလက်နှစ်ဖက်ကိုဆန့်ပြည့်လျင်သူတစ်ပါးသည်တင်းကိုပတ်စည်း၍တင်းအလိုမရှိရာရက်တို့ယူသွားလိမ့်မည်ဟုမိန်တော်မူ၏ထို့သောမိန်တော်မူသောအဘယ်သို့သောသေခြင်းအပြင်ပေတို့သည်ဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေမည်အရေးကိုပေးတော်မူ၏ထို့သောမိန်တော်မူပြီးမှငါနောက်သို့လိုက်လောဟုပေတို့အားမိန်တော်မူပြန်၏ပေတို့သေခြင်းဟာဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားခဲ့ပါတယ်လဝကနေမှာပေတရုဟာဇောက်ထိုးထားပြီးတော့အသက်ခံခဲ့ရပါတယ်။ဘုရားသခင်ရဲ့ဘုန်းတော်ကိုရှင်ပေတရုထင်ရှားစေခဲ့တဲ့နီလန်းကတမန်ကျမ်းစာမှာဖော်ပြထားပါတယ်။နောက်ဆုံးသောနေ့ရက်ကာလမှာလည်းဘုရားသခင်ရဲ့ဘုန်းတော်ကိုလောကီသားတွေဟာချီးမွမ်းကြဦးမှာဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်း18ပိုင်းငယ်1မှာထို့နောက်မှာကောင်းကင်တမန်တစ်ပါးသည်ကြီးစွာသောတကုန်းနှင့်ပြည့်စုံ၍ကောင်းကင်ကဆင်းသက်သည်ကိုငါမြင်၏။တို့၏ရောင်ချီအားဖြင့်မြေကြီးထွန်းလင်းလျက်ရှိ။ကောင်းကင်တမန်ရဲ့ရောင်ချီအားဖြင့်မြေကြီးဟာဘုရားသခင်ရဲ့ဘုန်းတော်ကိုထွန်းလင်းလိုက်မယ်။ကောင်းကင်တမန်ကူညီတဲ့လူတွေကနေတဆင့်ဘုရားသခင်ရဲ့ဂုဏ်တော်ဇာတိတော်ကိုလောကသားတွေမြင်ရအောင်မယ်။ဘယ်လုံးဘုန်းတော်မျိုးဖြစ်မလဲဆိုတာကိုတမန်ကျမ်းစာကယေရှာနဂရကျမ်းခန်း58ပိုင်းငယ်68ကိုကြည့်တဲ့အခါမှာငါနှစ်သက်သောစာဆောင်ခြင်းဟူမူကားမတရားသောအချင်းအောင်ကိုချုပ်ခြင်းလေသောဝင်ကိုချခြင်းညင်းဆဲခံရသောသူတို့ကိုလွတ်ခြင်းတဘောရှိသမျှကိုချိုးခြင်းမဟုတ်လောမောသိသောသူကိုအစာကျွေးခြင်းနေရာမရှိစင်းရဲသောသူတို့ကိုကိုယ်အိမ်သို့ဆောင်ခြင်းအဝတ်မရှိသောသူကိုမြင်လျင်အဝတ်ကိုပေးခြင်းကိုယ်အသားကိုမဆောင်ဘဲနေခြင်းမဟုတ်လောတို့ပြုလျင်တင်ဤအလင်းသည်မောတောက်သောအလင်းကဲ့သို့ပေါ်ထွန်း၍အလျင်မြန်ကျမ်းမာခြင်းသို့ရောက်လိမ့်မည်တင်ဤပြောင်းမခြင်းပါရမီသည်သင်ရှင်း၌သွား၍ထာဝရဘုရား၏ဘုန်းတော်သည်နောက်၌လုံခြုံစေလိမ့်မည်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့မြည်သည့်ဘုန်းတကုကိုပေါ်လွင်ထင်ရှားလာမလဲအပြင်ပဘုန်းတကုလားအတွင်းတရံစာရိတဘုန်းတကုလားအလင်းတော်ဟာတဖန်ကြီးစွာထင်ရှားလိမ့်အောင်မယ်တဲ့ဘုရားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းခြင်းဆိုတာဘုရားသခင်ရဲ့ဂုဏ်တော်စာရိတတော်ကိုရောင်ပြန်ဟတ်ထင်ရှားစေတဲ့အသက်တာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ဂုဏ်တော်ဇာတိတော်တွေကိုတပည့်တော်တွေကနေတဆင့်လောကကိုရောင်ပြန်ဟတ်အလင်းပေးมาဖြစ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုကျွန်တော်တို့ရဲ့စိတ်သဘောထားထဲမှာလောကသားတွေကမြင်တွေ့ရမှာပဲဖြစ်ပါတယ်။ထာဝရဘုရားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းခြင်းဆိုတာဘုရားသခင်ရဲ့ဗကတိဇာတိတော်ဂုဏ်တော်ကိုခရစ်ယာန်တွေကရောင်ပြန်ဟတ်အသက်ရှင်ခြင်းအပြင်မြင်ရတဲ့အလင်းပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။နောက်ဆုံးကြံကျွင်းတဲ့အသင်းတော်ဟာဘုရားသခင်ရဲ့ဘုန်းတော်ကိုရောင်ပြန်ဟတ်ထင်ရှားစေတဲ့လူနည်းစုတစုပဲဖြစ်ပါတယ်။ညီကိုမောင်နှမပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့ပထမကောင်းကင်တမန်ကတောင်းဆိုနေပါတယ်။မိတ်ဆွေတို့ဘယ်လိုတုတ်ပြန်ကြမလဲ။ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး6ပိုင်းငယ်19 20မှာအဘယ်တော့နည်းသင်တို့ကိုခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်ဒီဟုသော သင်တို့အထက်၌ကျင်းဝတ်၍တန်ရှင်းသောဝိညာဉ်တော်၏ဗိမာန်ဖြစ်ကြောင်းကိုတကားမိမိတို့ကိုမိမိတို့မပိုင်ကြောင်းကိုတကားမသိကြသလားသင်တို့သည်အဖို့နှင့်ဝဲတော်မူသောသူဖြစ်သောကြောင့်ဘုရားသခင်ပိုင်တော်မူသောသင်တို့၏ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဘုရားသခင်၏ဂုဏ်တော်ကိုထင်ရှားစေကြလောချစ်သောမိတ်ဆွေတို့မိတ်ဆွေတို့ရဲ့ခန္ဓာကိုယ်အားဖြင့်တုံ့ပြန်ကြမယ်လို့မျှော်လင့်ပါတယ်ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး30ငယ်31မှာသင်တို့သည်စားတော်၎င်းတောင်းတော်၎င်းမြည်တည်မှုကိုပြုတော်၎င်းဘုရားသခင်ရဲ့ဘုန်းတော်ကိုထောက်၍ခတ်သိမ်းသောအမှုကိစ္စကိုပြုကြလောကျမ်းမာရေးနဲ့လူအချင်းချင်းဆက်ဆံရေးကဆက်နွယ်မှုရှိပါသလားဘုရားရဲ့ဘုန်းတော်ကိုထင်ရှားစေဖို့ကိုယ်ခန္ဓာကိုထိမ့်သိမ့်ရမယ်ကျမ်းမာတဲ့ကိုယ်ခန္ဓာနဲ့ကျမ်းမာတဲ့စိတ်ဝိညာဉ်ကိုလိုအပ်ပါတယ်မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်ဘုရားသခင်ရဲ့ဂုဏ်တော်ကိုယာယီတဲဖြစ်တဲ့ကျွန်တော်တို့ရဲ့ခန္ဓာကိုအဖြစ်ထင်ရှားစေပါကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး3ပိုင်းငယ်18မှာငါတို့ရှိသမျှသည့်မျက်နှာဖုံးကိုဖွင့်လျက်မှန်ကိုကြည့်တကဲ့သို့ဘုရားသခင်ရဲ့ဘုန်းတော်ကိုကြည့်မြင်၍ဝိညာဉ်တော်တရားဤအရှင်သည်ရောင်ကြီးတော်ကိုလွတ်တော်မူသည့်အတိုင်းငါတို့သည်ဘုန်းတော်တို့ပွား၍ပုံသဏ္ဍာန်နှင့်အညီပြောင်းလဲခြင်းရှိရကြ၏လူသားတွေရဲ့စိတ်သဘောထားနေရာမှတရားအရာကျွန်တော်တို့နေ့စဉ်မြင်တွေ့နေရတဲ့အရာတွေကိုအသက်တာကနေရောင်ပြန်ဟန့်နေကြပါတယ်။ရောင်မြင်တန်ကြားကနေမြင်ရတဲ့အရာတွေကိုရောင်ပြန်ဟန့်နေကြပါတယ်။ဘုရားသခင်ရဲ့ဂုဏ်တော်ဇာရိတတော်ကိုမောရှေဟာကိုယ်တိုင်တွေ့မြင်ခဲ့ရပြီးချီးမွမ်းခြင်းအသက်တာဟာထင်ရှားလာခဲ့ပါတယ်။လူဆိုတာစားတဲ့အတိုင်းစောင့်တည်လာကြတာဖြစ်ပါတယ်။ဝိညာဉ်ရေးကလည်းထိုနည်းတူဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ရောင်မြင်တန်ကြားကိုတစ်ချိန်လုံးကြည့်နေပြီးတော့ခရစ်တော်ကိုချီးမွမ်းနိုင်မဲ့အသက်တာမျိုးပေါ်ထွက်လာမယ်ဆိုပြီးတော့မမျော်လင့်ပါနဲ့မိတ်ဆွေ။သခင်ခရစ်တော်ကိုချီးမွမ်းနိုင်ဖို့ရန်အတွက်သူနဲ့သာအချိန်တွေကိုကုန်လွန်စေရပါမယ်။ကျွန်တော်တို့ဟာစားတဲ့အတိုင်းဖြစ်လာကြပါတယ်။ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ဟာအထဲကိုဝင်ရောက်ခွင့်ပေးတဲ့အမြင်အတိုင်းမိမိတို့ရဲ့အကျင့်စာရိတ္တလက္ခဏာဖြစ်ပေါ်လာပါတယ်။ကိုယ်ခန္ဓာအတွက်ပါဇက်အားဖြင့်အစာကိုစားရသလိုဝိညာဉ်ရဲ့အစာကိုအမြင်အကြားအထီးတွေ့တွေအားဖြင့်မိဝဲရပါမယ်ပထမကောင်းငင်တမန်ရဲ့သတင်းစကားဟာမိမိတို့ရဲ့စိတ်နှလုံးကိုခရစ်တော်နဲ့နှစ်စင်မှန်ကန်စွာဆက်ဆံခြင်းအားဖြင့်တည်ခြင်းကနေအသက်ရှင်ခြင်းကိုပြောင်းလဲပေးတဲ့ယေရှုကရုဏာတရားကိုခံယူကြပြီးတော့ချီးမွမ်းခြင်းအသက်တာနဲ့နေထိုင်နေဖို့ဖြစ်တယ်ဘုရားသခင်ရဲ့ဘုန်းတော်ကိုများများမြင်လေတယ်ပြန်ပြီးရောင်ပြန်ဟပ်စေတဲ့အလင်းတွေကတောက်ပလီလီဖြစ်မှာပဲခရစ်တော်နဲ့နေကလာလေလေအချိန်တိုင်းသူနဲ့အတူတူနေလေလေခရစ်တော်ရဲ့စရိုက်နဲ့ကျွန်တော်တို့ပို့ပြီးတော့တူလာမှာဖြစ်ပါတယ်။သခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ဆက်နွယ်ခြင်းကြောင့်ပြောင်းလဲနိုင်တဲ့နေပြွာကလည်းဒီအတိုင်းပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ဘုရားသခင်ရဲ့ဘုန်းတော်အကုန်စင်ကိုထင်ရှားစေမဲ့လူတွေကိုယနေ့ဘုရားသခင်လိုအပ်နေပါတယ်။ပထမကောင်းကင်တမန်သတင်းစကားကိုကြားနေခဲ့ရတဲ့သူတွေဟာဖယားသခင်ရဘုန်းတော်ကိုထင်ရှားစေတဲ့အသက်တာနဲ့အသက်ရှင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့မှာဘာမှမရှိဘူးဆိုရင်ဘာမှပေးနိုင်မှာမဟုတ်ပါဘူး။ဖယားသခင်ရဘုန်းတော်ကိုနေ့စဉ်နဲ့အမျှသခင်ယေရှုနဲ့နီးကပ်စွာဆက်နွယ်ခြင်းအပြင်များများရောင်ပြန်ဟနိုင်ဖို့ရယူကြပါခြေတက်မိတ်ဆွေပေါင်းတို့။သူတို့ကိုးကွယ်တဲ့ဖယားဟာတကယ်တကိုးကြီးပါလား။ဝိညာဉ်အသီးတွေကလည်းတဲထူးဆန်းပါလား။လောကသားတွေကဖျားသခင်ကိုမိတ်ဆွေတို့ရဲ့အသက်တာအပြင်ချီးမွမ်းနိုင်ကြပါစေ။ဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေကြလို့ဆိုတဲ့ပထမကောင်းငင်တမန်ရဲ့တောင်းဆိုချက်ကိုသဘောပေါက်ကြပြီလား။ပထမကောင်းငင်တမန်ရဲ့တောင်းဆိုချက်၃ခုတည်းကဒုတိယမြောက်အမိန့်ဖြစ်တဲ့ဖျားသခင်ရဲ့အတွင်းတဏ္ဍဘုန်းတော်ကိုမြင်ရအောင်နေ့စဉ်ဖျားသခင်ကိုမျှော်ကြည့်ပြီးအသက်ရှင်တိုင်းနဲ့သူဖြစ်ကြပါစေ။ကျွန်တော်အားလုံးဖျားသခင်ရဲ့ဇရိတတရံတော်ကိုကြည့်ပြီးတော့ရောင်ပြန်ဟန့်နိုင်ကြပါစေ။အားလုံးပေါ်ဖျားသခင်ကောင်းချီးတွန်လောင်းချပေးပါစေ။အာမင်
။အလိမ္မာစာမရှိရင်တွင်ငယ်လေးတွေမြင်ကြည့်တင်ဝေးအောင်ဒါကောင်းရတမဖြစ်စေဖို့ရင်တွင်အလိမ္မာနာစီရာပုံကြီးလာပါပြီလာပါ
ရင်သွေးအလိမ္မာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာ
ငတ်လေးတွေလူပြန်တန်းချင်တယ်ဆိုတဲ့ပုံပြင်လေးကိုမမဖြူနင်းကပြောပြပေးတော့မှာဖြစ်ပါတယ်ကွယ်ကလေးတို့ရေတခါကမိဘမဲ့ဂေဟာမှာကြီးပြင်းလာတဲ့လူငယ်လေးတယောက်ရှိပါတယ်ကွယ်အဲ့ဒီလူငယ်လေးဟာငတ်လေးတွေလူပြန်တန်းချင်တဲ့ကွယ်တခြားသူတွေကလူတွေဟာငတ်တွေလူပြန်လို့မရဘူးလို့သူ့ကိုရှင်းပြပေးမယ်လူငယ်လေးကနားမလည်ပါဘူးကွယ်တရိတ်ဆန်ယုံရောက်တဲ့အခါငတ်တွေကိုကြည့်ပြီးငတ်ကြီးတွေကကျွန်တော်ကိုလုံးထက်ကြီးရပဲသူတို့တောင်ပြန်နိုင်သေးတာကျွန်တော်လည်းပြန်လို့ရနိုင်မှာပါကျွန်တော်မှတခုခုလိုအပ်နေလို့လားမသိဘူးဆိုပြီးပြောလို့ရှိတဲ့ကွယ်ကလေးတို့ရေအဲ့ဒီမိမမဲ့ကေဟာနဲ့မနီးမဝေးမှာမတန်မဆွမ်းလူငယ်လေးတယောက်ရှိတဲ့ကွယ်အဲ့ဒီလူငယ်လေးကလည်းသူ့ရဲ့တခြားငယ်ချင်းတွေလိုပြေးလွှားကစားချင်တာပေါ့ဒါကြောင့်မို့ငါဟာဘာကြောင့်အခြားသူတွေလိုတန်တန်ဆွမ်းဆွမ်းမဖြစ်ရတာလဲဆိုပြီးတွေးနေတတ်တဲ့ကွယ်ကလေးတို့ရေဒီလိုနဲ့တနေ့မှာငတ်လေးတွေလူပြန်တန်းချင်တယ်ဆိုတဲ့လူငယ်လေးဟာမိဘမဲ့ကြီးဟာကနေထွက်ပြေးသွားပါတော့တယ်ကွယ်ဒါနဲ့လူငယ်လေးဟာပန်းချံတစ်ခုထဲရောက်သွားတဲ့အခါတဲချင်းထဲမှာကစားနေတဲ့မတန်မဆွမ်းလူငယ်လေးကိုတွေ့မြင်သွားပါတယ်ကွယ်ဒါနဲ့လူငယ်လေးကမတန်ဆွမ်းတဲ့ကလေးစီသွားပြီးငတ်လေးတွေလူမပြန်တန်းချင်ဘူးလားလို့မေးလိုက်တဲ့ဒီတော့မတန်ဆွမ်းတဲ့လူငယ်လေးကကျွန်တော်ငတ်တွေလူမပြန်တန်းချင်ဘူးအချားကလေးတွေလိုပဲလမ်းလျှောက်နိုင်ဖို့ပြေးလွှားနိုင်ဖို့ပဲဆန္ဒရှိတယ်လို့ပြန်ပြေးလိုက်တဲ့ကွယ်ကလေးတို့ကြီးဒါနဲ့ငါ့လူပြန်တန်းချင်တဲ့လူငယ်လေးဟာအော်အဲ့ဒီလိုလားငါတို့မိတ်ဆွေဖွဲ့ကြမလားဆိုပြီးပြောလိုက်တဲ့ကွယ်တဲချင်းထဲမှာကစားနေတဲ့လူငယ်လေးလဲကောင်းတာဗောလို့ဖြည့်ပြီးတဲ့အခါသူတို့နှစ်ယောက်မိတ်ဆွေတွေဖြစ်သွားကြတဲ့ကွယ်ကလေးတို့ကြီးလူငယ်လေးနှစ်ယောက်ဟာတဲချင်းလေးထဲမှာအိမ်ဆောက်ကစားတာအော်တယ်အမျိုးမျိုးလှုပ်ပြီးကစားတာတွေကိုပျော်ရွှင်စွာနဲ့ဆော့ကစားနေကြတာပေါ့ကွယ်ကလေးတို့ရေဒီလိုနဲ့ကစားနေတဲ့အချိန်မှာချိန်မဆွမ်းတဲ့ကလေးလေးရဲ့ဖခင်ဟာဘိန်းတက်လဲလေးနဲ့ရောက်လာပြီးတားလေးကိုအိမ်ပြန်ဖို့ခေါ်တဲ့ကွယ်အဲ့ဒီအခါငတ်လူပြန်တန်းချင်တဲ့လူငယ်လေးကလူကြီးစီပြေးသွားပြီးတစုံတစ်ခုကိုပြောလိုက်တဲ့ဒီတော့လူကြီးကလည်းကောင်းပါပြီကောင်းပါပြီလို့ပြန်ပြောလိုက်တယ်ကလေးတို့ရေငါလူပြန်တန်းချင်တဲ့လူငယ်လေးကပြေးကစားချင်တဲ့လူငယ်လေးစီပြေးသွားပြီးမင်းဟာငါရဲ့မိတ်ဆွေပဲမင်းလမ်းလျှောက်နိုင်အောင်ပြေးဆုံနိုင်အောင်ငါတခုခုလှုပ်ပေးချင်တယ်ကွလောလောဆယ်ငါမလှုပ်ပေးနိုင်ပေမယ့်မင်းအတွက်ငါလှုပ်ပေးနိုင်တဲ့အရာတခုရှိတယ်လို့ပြောလိုက်တဲ့ကွယ်ကလေးရူကြီးလူငယ်လေးဟာလမ်းမလျှောက်နိုင်တဲ့ကလေးငယ်ကိုကြောကုန်းပေါ်မှာပိုးပြီးမျက်ခင်းထဲမှာပြေးပါရတယ်ကွယ်သူ့ရဲ့ကြောပေါ်မှာကလေးတယောက်ပါပေမယ့်ပြေးတာကပုံမြန်မိချရတွေကလည်းတောင့်တင်းလာပါတယ်ကွယ်အနာကနေသူတို့ကိုကြည့်နေတဲ့ဖခင်ကလည်းမတန်မဆွမ်းသူ့ရဲ့သားလေးရဲ့ချရောက်လေးတွေကတစ်ဖြက်ဖြက်လှုပ်ရမ်းလာတာတွေ့တဲ့အခါဝမ်းသာမျက်ရည်တွေကျဆင်းလာပါတယ်ကွယ်လူငယ်လေးနဲ့ကလေးလေးကတော့ပျော်နေကြတာပေါ့ကွယ်ကလေးတွေမဖြစ်နိုင်တာကိုမသွေးပဲဖခင်သခင်ပေးတဲ့ကောင်းကြီးမင်္ဂလာတွေကိုရေးသွက်ချီးမွမ်းကြရမယ်နော်ဖခင်ရဲ့မေတ္တာတော်ကိုကျေးဇူးတင်ချီးမွမ်းကြရမယ်နော်ကလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ပါတယ
Radio Bengala concept got at the china dancing nice boy your lingin atta radio yama asha radio the ding dong linya ja ya zibo main set your lingin radio bengala che nanne ke ayong lensa pyu de ka radio pita lai le shwe lai pa chim wan dit chin ne tu mengala ba mai swe ye te ana ga twe a ye chi de de sa ga twe cha ya me de kana ta twe ma hok ku so de te
da twe ye chi de chain man man de na to ta se ba kwe yo lin jin atan radio de ma a sha radio ming la kon se sa ga ne de chin da na se nai se bo yo lin jin atan radio de ma a sha radio ding dong lin ya ja ya si bo mai se de yo lin jin radio ming la che nyet ni ge bao yi pyo nya mo chou che radio mai ta lai ta shui lai ba wa twae su la nya ko bai sai de pya shin tan mya khan sa se bo taw su mya chwe ga ja ye san da lo in dwe le pi wa me
buddha shin mya shin jimaro ye bya dai do sa pi sa yu tin nan thana ma au pa tin da mya ko po cha pi le shi ba le shin tin da mya ma sai da dukkha sha phwe chin ခရစ်တော်၏အသက်တာနှင့်တုန်သင်ချက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့396562963936နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြလင်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ